အမေရိကန်ဖက်ဒရယ်တရားရုံးတွေကဒေတာချမှတ်ထားသူ40ရဲက38ယောက်ကိုတသက်တကြုံပြစ်ဒဏ်အဖြစ်ရှော့ပေါ်ပေးလိုက်ကြောင်းတပ်ပရဂျိုးဘိုင်ဒန်ကတင်းလာနေကကြေညာလိုက်ပါတယ်ဒေတာတိုးချက်ပေးဖို့လိုလားသူထရမ့်တပ်ပရဖြစ်လာဖို့ရဲတပ်တစ်ပတ်အနှဲငယ်အလို့မှာအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်အချမ်းဖက်ဝါဒနဲ့လူမျိုးရေးဘာသာရေးအခြေခံမုံတိတပ်ဖြတ်မှုတွေကလွဲပြီးကျန်းဒေတာတွေကိုရှော့ပေါ်လိုက်တာပါဒေတာရှော့မပေးတဲ့၃ယောက်ကတော့တောင်ကိုရိုလိုင်းနားပြည်နယ်ချားစတန်မြို့ကဖျားเจ้าမှာလူမဲ6ယောက်ကို2015ကတပ်ဖြတ်ခဲ့သူပန်ဆယ်ဗေးနီးယားပြည်နယ်ပစ်စ်ဘတ်မြို့ဂျူဖျားเจ้าမှာဝတ်ပြုသူ12ဦးကို2018ကတပ်ဖြတ်ခဲ့သူနဲ့မက်ဆာချူးဆက်စ်ပြည်နယ်ဘော့စတန်မြို့မာတွန်ပွဲမှာ2013ခုနှစ်ကဘုံခွဲခဲ့သူတို့ပဲဖြစ်ကြပါတယ်ပြင်းထန်တဲ့ရာဇဝင်မှုတွေချော့ချပြီးညှက်တာထိရောက်တဲ့တရားရေးစနစ်ဖြစ်ဖို့လုံသက်တစ်လျှောက်လုံးသူလုပ်ခဲ့တယ်လို့တပ်ပရဂျိုးဘိုင်ဒန်ကပြောပြီးအခုလိုကြေညာခဲ့တာပါအစိုးရရှိနေအထက်တွတ်တော်တရားရုံးကော်မတီဥက္ကဋ္ဌဒုတိယသမ္မတနဲ့ယခုသမ္မတအထွေကျုံနေနဲ့ကျွန်တော်အတိတ်တရားအရပြည်တော်စုအစ်စ်မှာတေထံအသုံးပြုရရမယ်လို့ပို့ပြီးယုံကြည်လာကြောင်းသူထုတ်ပြန်ချက်မှာပြောထားပါတယ်